မဆန်ကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆက်ကို2014ခုနှစ်မှာသူ့ပိုင်နဲ့တည်းတွတ်သွင်းခဲ့တဲ့အတွက်ရုရှားပေါ်ချမှတ်ထားတဲ့ EU ဥရောပသမဂ္ဂရဲ့တန်ဖိုးပိတ်ဆို့မှုတွေကိုအခုချမှတ်တပ်တန်းတို့ကို EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်လိုက်ပါပြီ။ရုရှားပေါ်တန်ဖိုးအရေးယူမှုနောက်ထပ်6လတပ်တန်းတို့ရဲ့အကြောင်းကိုတော့ဒီနေ့တောက်ချာနေမှာပဲ EU ခေါင်းဆောင်တွေကညချင်းထုတ်ပြန်လိုက်တာပါ။ဘယ်ဂျီနီးယားပရက်ဆယ်မြို့မှာကျင်းပနေတဲ့ EU ထိပ်သီးဆွေးနွေးပွဲအတွင်းယူကရိန်းနဲ့ပတ်သက်လို့အချိန်ခဏယူဆွေးနွေးကြပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့အမည်မဖော်လို့တဲ့သတင်းမြစ်တစ်ခုက AFP ထံကနေပြောဆိုခဲ့တာပါ။ရုရှားရဲ့ခရိုင်းမီးယားကျွန်းဆွယ်သိမ်းယူမှုအတွက်အမေရိကန်ပြည်ထောင်စုကလည်းရုရှားဘက်မှအလားတူတန်ဖိုးပိတ်ဆို့မှုတွေချမှတ်ထားတာပါ။ဒီနေ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာလည်းရုရှားဟာထရမ့်အနိုင်ရဖို့အတွက်ဝင်ရောက်ဆက်ကတာတွေရှိခဲ့တယ်ဆိုပြီးအမေရိကန်ထောက်လိုက်အရာရှိတွေကတောက်ချက်ချထားတဲ့အပြင်ရုရှားကလူပုဂ္ဂိုလ်တချို့နဲ့အဖွဲ့အစည်းတချို့ကိုလည်းရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကဆွဲချက်တင်ထားပါတယ်။တမတ်ထရမ့်ကတော့2016ရွေးကောက်ပွဲမှာရုရှားဆိုရဆွတ်ဖက်ခဲ့တဲ့ဆိုတဲ့ဆွဲချက်ကိုမြင့်တင်နေစေဖြစ်ပါတယ်။ဒီအခြေအနေတွေရှိနေတဲ့အချိန်မှာပဲတမတ်ထရမ့်နဲ့ရုရှားတမတ်ဗလာဒီမီယာပူတင်တို့7လ16ရက်နေ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးတွေ့ဆုံကြဖို့လည်းရှိနေပါတယ်ရှင်။